ပဲချင်းနေငယ်ပရက်ဆယ်မျိုးကဘူတာယုံဘိုးခွဲတိုက်ခိုက်မှုပေါ်ဆုံးဆန်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးတော့ရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်တဲ့အကြောင်းအာဏာပိုင်တွေကဒီနေ့ပဲပြောဆိုပါရယ်။မိုလံပစ်အရက်အပါအဝင်ပရက်ဆယ်မျိုးကစင်းနေရှာဖွေမှုတွေအတွင်းဖမ်းဆီးလိုက်ကြလို့လည်းဆိုရရှိနေရုံကပြောပါရယ်။ဖမ်းဆီးလိုက်သူလေးဦးဟာတိုက်ခိုက်မှုနဲ့ဘယ်လိုဆက 36နှစ်အရွယ်မိုရိုကိုနယ်ဘွားအတူကောက်အမည် OC ဆိုသူဖြစ်ပြီးတော့ IS Islamic စစ်သွေးကြွအဖွဲ့ကိုထောက်ခံသူဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းစောပိုင်းမှာပြောဆိုထားပါတယ်။အကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိတဲ့နောက်ကျောင်းရာဇဝင်မတွေ့ရပေမဲ့ IS အစိုးရအဖွဲ့ကိုလိုလားတဲ့သဘောထားတွေကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တဲ့အကြောင်းနဲ့အစိုးရရှိနေုံပြောခွင့်ရကပြောပါတယ်။တနင်္လာရှိသူရဲ့အိမ်မှာဖောက်ခွဲရေးပစ္စည်းတွေလုံနိုင်တဲ့ဓာတ်ရုဓာတ်တွေနဲ့တခြားပစ္စည်းတွေကိုလည်းတွေ့ခဲ့ရပြီးတော့ဘုံကိုကိုယ်တိုင်လုတ်ခဲတာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းပြောပါတယ်။လက်ကဲ့အတွင်းမှာထည့်ယူလာတဲ့ဘုံကတော့အပြေအဝပောက်ကွဲမှုမရှိတဲ့အတွက်ထိခိုက်ဒဏ်ရာရသူလည်းမရှိခဲ့ပါဘူး။တိုက်ခတ်မှုကြံစည်သူကတော့စစ်သားတယောက်ကပြစ်ခတ်ခဲ့ရတာကနေပွဲချင်းပြီးတေဆုံသွားပါတယ်။2015ခုနှစ်နိုဝင်ဘာလတုန်းကဘရက်ဆဲချီဆိုင်အစ္စလာမ်အစိုးရဝါဒီတွေကပြစ်တင်နိုင်ငံပါရီမြို့မှာလူပေါင်း130လောက်တေဆုံခဲ့ရတဲ့တိုက်ခတ်မှုကိုကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်လ်ဂျီယံနိုင်ငံမှာလုံခြုံရေးအထွတ်အထူးတရားစောင့်ကြံနေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ22ရက်နေ့တုန်းကလည်းဒီဘရက်ဆဲလေးစိမ့်နဲ့ပူတာယုံတွေကတိုက်ခတ်မှုတွေမှာလည်းလူပေါင်း32ယောက်တေဆုံခဲ့ရပါတယ်ရှင်။